ဒီနေ့ညရုံမြို့နယ်မှာ AAPPP နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ရဲ့ဆက်ရှိနေပြည်အခမ်းအနားကိုကျင်းပခဲ့ပါတယ်။ဒီအခမ်းအနားကိုနိုင်ငံရေးအကျဉ်းသားဟောင်းတွေအပြင်မြန်မာနိုင်ငံပြည်ပြင်ကြောင်းလေးရေးမှာတထောင်တနေရာကပါဝင်ခဲ့ကြတဲ့တက်ကြွလှုပ်ရှားသူတွေလည်းတက်ရောက်ခဲ့ကြပါတယ်။ဒီကြောင့်အခမ်းအနားမှာကိုယ်တိုင်တွားရောက်တင်ယူခဲ့တဲ့ကိုစောထက်ကတင်ပြပို့ထားပါတယ်ရှင်။
ABBB နိုင်ငံကျင်းသားများကူညီဆောင်ရှောက်ရေးဖွဲ့မြန်မာနိုင်ငံဟာတခြင်းကတာမီအာနာကိုချုပ်ကန့်ထားတဲ့စစ်တပ်နဲ့စိုးရအဆက်ဆက်တို့ကတာမီပြည်မှာနိုင်ငံကျင်းသားတွေမရှိဘူးလို့ညွှန်ဆိုနေအောင်စတင်ပြီးမြန်မာနိုင်ငံမှာနိုင်ငံကျင်းသားတွေမှန်တကယ်ရှိနေရဆိုတာကိုနိုင်ငံတကာအသိမှတ်ပြုလက်ခံလာအောင်ဖော်ထုတ်တဲ့နေရာမှာအဓိကအခန်းကနေပါဝင်ခဲ့တဲ့ဖွဲ့စည်းတစ်ခုဖြစ်ပါတယ်။ဒါအပြင်ဒီဖွဲ့ကနိုင်ငံကျင်းသားတွေရဲ့စင်းကိုပြည့်စုံပြုစုပြီးအစင်ကားသားတွေထုတ်ပြန်နေတဲ့ဖွဲ့စည်းဖြစ်ပါတယ်။သူတို့ဖွဲ့ကနိုင်ငံကြီးခက်ခဲတွေကြားကပဲလိုအပ်ချက်အရထိုင်းမြန်မာနယ်စပ်မှာစတင်ဖွဲ့စည်းခဲ့တဲ့အကြောင်းအဖွဲ့စတင်ဖြစ်ပေါ်လာပုံနဲ့ပတ်သက်လို့တွေ့ပတ်တွင်မူတောင်းယူထားတဲ့ဥပုကြီးကပြောပါတယ
်ကျွန်တော်တို့ဆက်ပြီးတော့ထူထောင်တဲ့အခြေပေါ့အဲ့ဒီဥကတော့ကျွန်တော်ကသုံးပလင်းပြောရရင်ကျွန်တော်နောက်ထပ်တစ်ကြိမ်အဆန်းကံပါဆိုလို့တောင်းပေါ်ဖို့ရကုန်မှာဆက်ပြီးတော့ဆက်ပြီးတော့ဒီဟိုရောက်တဲ့အခါကျတော့ကျွန်တော်တို့တွေကိုယ်ချမ်းကျင်မှုကပါလေကိုယ့်ရဲ့အခြေအနေကပါလေဘာတွေလုပ်ဖြစ်နေလဲဆိုတော့ကျန်တဲ့နေရာမှာရှိနေတဲ့ဥမာကိုတောင်းထုတ်လို့ပေါ့နောက်အဲ့ဒီအဲ့ဒီတော့ကိုမိုးသီးတို့နောက်ဒီ CNU ကကောင်းတော့ပိုင်းတွေပေါ့ကိုယ်တော့ဝင်ကြည့်ချင်ပြည်ရပါတယ်မင်းကျင်လို့ပြည်တယ်ပြည်တော့ကွာဓမ္မနိုင်ငံရဲ့လက်ရှိနိုင်ငံရေးလိုအပ်ချက်အဲ့ဒီချက်ကအဲ့ဒီနိုင်ငံရေးလိုအပ်ချက်ကနိုင်ငံရေးကျင်းသားတွေရှိနေတယ်ဆိုတော့နိုင်ငံတကာကတော်တော်များများမသိတာမသိကြဘူးဆိုတော့ဆက်ကြတော့နိုင်ငံရေးကျင်းသားဟောင်းတွေကိုယ်တိုင်ကဒီလိုကိစ္စမျိုးကိုဥဆောင်နေကြမှာသလိုရှိနေနိုင်ငံတကာကဒီကိစ္စကိုကိုယ်စိတ်ဝင်စားနိုင်တယ်အဲ့ဒီကိုယ်စိတ်ဝင်စားနိုင်စိတ်ဝင်စားတာရေဓမ္မနိုင်ငံနိုင်ငံရေးအကြောင်းတွေရောဒီစိတ်ဆိုးရွားကိုပြည်အားနဲ့ပြည်ရတယ်ဒီနိုင်ငံရေးဒီဝဲချက်နဲ့ကျွန်တော်တို့ကဒီရုပ်ဆက်ချူတော့ခဲ့တာဖြစ်ပါတယ်
မြန်မာနိုင်ငံအတွင်းပြည်ပကြောင်းလေးကြီးနဲ့မျိုးသားရင်များစိတ်ရီလုပ်ငန်းစဉ်တွေကိုဖော်ဆောင်တဲ့နေရာမှာနိုင်ငံရေးကျင်းသားတွေရဲ့ခန်းကဏ္ဍကိုလည်းပြစ်ပိတ်ထားလို့မရနိုင်တဲ့အကြောင်းနိုင်ငံရေးကျင်းသားဟောင်းလေးဖြစ်88မျိုးဆက်ကျောင်းသားခေါင်းဆောင်တူလည်းဖြစ်တဲ့ဥကူကူကြီးကပြောပါရယ
်နိုင်ငံရေးကျင်းသားအကြောင်းပြောပြီးနဲ့ဒီတဲ့လေးနဲ့တဲ့ခေါင်းစဉ်ကိုပြောပါဆိုရင်တော့အပြင်ကုပြောင်းရေးကာလတရားမျှတမှုကိုကျွန်တော်ပြောရမယ် So transitional justice တော့ဒီဟာကိုမဖြတ်တမ်းမဲနဲ့မျိုးသားတန်တဲ့တင်ရေးဆိုတာကိုပြည့်စုံနဲ့ချင်းကမှုမဖြစ်နိုင်ဘူးတော့အတွင်ကုပြောင်းရေးကာလတရားမျှတမှုလို့ပြောရင်ဒီနိုင်ငံကြီးအကျဉ်းသားဟောင်းတွေဘဝပြန်လည်ထူထောင်ရေးကိစ္စအနေဆုံးဆင့်သူတို့ကိုဒီလူ့အဖွဲ့အစည်းကအပြစ်မှတ်ပြုဖို့တံလို့ထားဖို့ဘာကြောင့်လဲဆိုတော့သူတို့ကိုရေးကိုယ်တာအကျိုးစီးပွားကြောင်မဟုတ်ဘဲနဲ့နိုင်ငံရဲ့နိုင်ငံရေးစနစ်စီးပွားရေးစနစ်ကိုကြောင်းလဲဖို့အတွက်သူတို့ဘဝတွေကိုကိစ္စခဲ့တယ်ဆွန့်လွတ်ခဲ့တယ်ဆိုတော့အဲ့ဒါကိုဟိုဒီလူ့အဖွဲ့အစည်းကမတိကျုံချူထားလဲဆိုရင်ဒါကဟိုစီဗီလိုက်ရင်ကျေးတဲ့လူအဖွဲ့အစည်းလို့တောင်ပြောရမှာခက
်အတွင်ကုပြောင်းရေးကာလမှာဒီကိစ္စကမရှိမနေဖြတ်တန်းရမှာဖြစ်တဲ့အကြောင်းကိုဥက္ကုကူကြီးကပြောပါတယ်။ဒါအပြင်တိုင်းသားဒေသတွေမှာပြည်တွင်းစစ်ကြောင့်အတိတ်ဒုက္ခရောက်နေတဲ့တိုင်းသားပြည်သူတွေကိုလည်းနိုင်ငံတော်ကအသိမှတ်ပြုသင့်တယ်လို့သူကပြောပါတယ်။လက်ရှိအချိန်မှာဒီမိုကရေစီရေလှှရှားမှုတွေမှာပေါဝင်ခဲ့တဲ့နိုင်ငံရေးကျင်းသားဟောင်းအများစုကတကွဲတပြားဖြစ်နေကြအောင်မပြည့်ပြတ်သေးတဲ့ပြည်ပင်ကြောင်းလွှဲမှုလုပ်ငန်းစဉ်တွေမှာသူတို့ရဲ့အားရုံကိုစုစည်းပြီးအသုံးချသင့်တယ်လို့နိုင်ငံရေးကျင်းသားဟောင်းနောက်တစ်ဦးဖြစ်သူ88မျိုးဆက်ကျောင်းသားခေါင်းဆောင်ဦးမင်းကိုနိုင်ကပြောပါတယ်
။ဒီ AAPP ရဲ့အလုပ်တွေထဲမှာဘဝကိုပြန်လည်ထူထောင်တဲ့အလုပ်တွေပါသင့်တယ်လို့အဲ့ဒီမလားထူထောင်တာလည်းညာအဲ့ဒီလူတွေရဲ့စံပေါ်တွေဒီပြည်တော်စုပြန်ပြီးတော့တည်ဆောက်နေတဲ့အချိန်မှာအဲ့ဒီလူရာတာဝန်ရှိနေတုန်းလဲဆိုတာကိုကျွန်တော်ကြားနိုင်အောင်လို့
ကျိုးစားပေးနေပါလေ ABB နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးဖွဲ့ဟာမြန်မာနိုင်ငံအတွင်းမှာရှိတဲ့နိုင်ငံရေးကျင်းသားတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအရင်ဆက်အနာရှင်လက်ထက်ကလေးကစိတ်ဝတ်စွာထောက်ပံ့ကူညီပေးနေတဲ့အဖွဲ့အစည်းဖြစ်ပါတယ်။လက်ရှိမှာလည်းနိုင်ငံရေးကျင်းသားဟောင်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုတခြားနိုင်ငံရေးကျင်းသားတွေကိုကူညီဆောက်ရှောက်ပေးနေတဲ့အဖွဲ့အစည်းတွေညီတူဆက်ပြီးအကူအညီပေးနေပါတယ်။ဒီကနေ့ကျင်းပရဲ့ ABB ရဲ့ဆက်ရှိနေပြည်အခမ်းအနားကိုနိုင်ငံရေးတိုင်းဝိုင်းနဲ့88မျိုးဆက်ခေါင်းဆောင်တွေနိုင်ငံရေးကျင်းသားဟောင်းတွေပါဝင်နိုင်ငံရေးကိုစိတ်ဝင်စားတဲ့ AAPP တွေတက်ရောက်ခဲ့ကြပါတယ်။